LNG ဓာတ်ငွေဈေးတက်နေလို့ဓာတ်ဘေးစက်ရုံကိုပိတ်လိုက်ရတယ်လို့ရေအောက်ဓာတ်ငွေပိုက်လိုင်းပြုပြင်နေတာနဲ့တခြားဓာတ်အားထုတ်လုပ်တဲ့နေရာတွေကလျှက်စစ်လုံးလောက်မပေးနိုင်တော့တဲ့အတွက်တချို့နေရာတွေကို24နိုင်ဝင်အားရှော့ချသွားမယ်လို့လျှက်စစ်နဲ့စွန့်ရင်ဌာနကကြေညာထားခဲ့ပါတယ်။ဒါပေမဲ့လူထုကြားမှာတော့24နိုင်ဝင်အားရှော့ချမယ်ဆိုတဲ့ကိစ္စကိုရှင်းရှင်းလင်းလင်းမရှိသလိုလက်ရှိမှာလည်းတရက်ကိုနိုင်ပေါင်းများစွာမီးပြက်နေတဲ့အတွက်လည်းမေးခွန်းတွေထုတ်နေကြပါတယ်။အဲ့ဒီတော့အတိအကျဘာကိုဆလိုတာပါလဲ။ရန်ကုန်ကပို့လာတဲ့သတင်းကိုကိုသားညင်ပြောပြပေးပါဦးခင်ဗျာ
။လူချောင်းလော်ပီတာကပြီးဖို့တဲ့လက်စစ်တာအလိုင်းတချို့ဖောက်ခွဲခံရတာနောက်ရှိသဘောတန်ငွေကန်းလုံလောက်ွက်ကရောက်ပိုင်လိုင်းပြုပြင်နေတာပါဝင် LNG တန်ငွေတုံတာပြီးစေယုံကိုပိတ်ပစ်လိုက်ရတာကြောင့်ဒီလာမယ့် March 12ရက်နေ့ကနေပြီးတော့16ရက်နေ့ထိတချို့ဒေသတွေကို24နာရီဝင်အားရှော့သွားမယ်လို့လက်စစ်နဲ့စွမ်းအင်ဌာနကထုတ်ပြန်ထားတာပါ။ဒါမဲ့လေဘယ်နေရာတွေကိုဘလို့အလှည့်ချပေးမယ်တရက်ကိုအချိန်ဘလောက်ထိပေးမယ်ဆိုတာတွေကိုတိကျကျမထုတ်ပြန်တာကြောင့်လူလူကြားမှာဝေဖန်မှုတွေရှိနေပါတယ်။ဝင်အားလျှော့ချမယ်ဆိုတာက24နာရီမီးဖြတ်မယ်လို့ဆိုလိုတာမဟုတ်ဘဲနဲ့မြို့နယ်လိုက်အလှည့်ချမီးပေးတဲ့အစီအစဉ်ဖြစ်တယ်လို့လက်စစ်တာအပီဂျီကော်ပိုရေးရှင်းရဲ့ဒါရိုက်တာဖွဲ့ဝင်ဦးဝေကျော်ကပြောပါတယ်။ဘယ်မြို့နယ်တွေကိုဘယ်အချိန်ပေးမယ်ဆိုတာကတော့တက်ဆိုင်ရာကဒီရက်ပိုင်းနဲ့မှသိစိတ်ထုတ်ပြန်ပေးမယ်လို့သူက VOA ကိုပြောပါတယ်။
ဆိုတော့နာရီတင်လိုက်ပေါ့နော်။ဟုတ်သူကပေါ့ထုတ်ပေးနိုင်တဲ့ဒါအပလုံးမူနဲ့ကျွန်တော်ကဒီဟိုအလှည့်ကြမီးတိတ်တဲ့ဟာပါ ငါရီလိုက်ပေါ့အလှည့်ကြအချိန်တိုင်းမီးတိတ်ပြီးတော့မှဒါအာပေးမဲ့အစီအစဉ်ဆိုတာပါဗျာ။ဆို20နာရီသုံးပေါ့ပေါ့
။လာမယ့်တစ်ပတ်အတွင်းမှာမီးအားလျှော့ချပြီးတော့ပြရတာကတော့ဒီလက်စစ်ထုတ်လုပ်တဲ့ကုန်ကြစည်းကကြီးလာတယ်လို့ဘလူးချောင်းရေအားလက်စစ်ကရတဲ့ဒါအလိုင်းတချို့ဖောက်ခွဲခံရတာကြောင့်ဆိုပြီးသူကပြောပါတယ်။မြမအလင်းသတင်းစာမှာလည်းအခုနောက်ပိုင်းမီးပြရတဲ့အကြောင်းရင်းဖြစ်အဲ့ဒီကိစ္စတွေကိုထည့်သွင်းဖော်ပြထားပါတယ
်။လက်ရှိဟို LNG ဂျက်ကိုလေကျွန်တော်တို့ဒီနေ့နဲ့ကြောင်ဒါထုတ်လုပ်တဲ့နေ့နဲ့ကြောင်ဝယ်ပြီးတော့မတုံးနိုင်တာကြောင့်ကျွန်တော်ထုတ်လုပ်မှုနေတာဒီဆက်ပါပါလေနောက်တစ်ခုကကျွန်တော်ဒီလော့ပီချာနဲ့လူထောင်းကြီးကျွန်တော်စစ်တမ်းနဲ့တွေ့တဲ့အားအလိုင်းကြီးပေါ့မာဒလိုင်းကြီးကျွန်တော်ဖြစ်ရှိခိုင်းရတာပေါ့နော်အဲ့ဒါလေးတွေကျွန်တော်ပြင်ဆင်ဖို့အချိန်မရသေးတဲ့ကြောင်ကျွန်တော်ဒါထုတ်တာအပြည့်မရဘူးပေါ့နော်နောက်တစ်ခုကအခုကျွန်တော်နေရာလေးကြားရတဲ့အခါကျောင်းကြီးကျွန်တော်ရေလောင်ကန်ထဲမှာရှိရကြီးလေဘေးကလည်းကြားလာတယ်ဆိုတော့ကျွန်တော်လမ်းနဲ့မိုးရသည်မတိုင်ခင်ကိုကျွန်တော်ထိန်းပြီးတော့မှရေလောင်ကန်ကရေထုတ်လို့နဲ့ဒီအားစတဲ့မောင်းနှံကိုထိန်းပြီးတော့မောင်းနေရလို့ဒီနေ့ကျွန်တော်အိတ်ကနာပြောတဲ့ channel ကြီးကြားပါလားပ
ါတနင်္ဂနွေတိုင်းတာနဲ့အမြင့်ဆုံးဓာတ်ထုတ်လို့နိုင်မှုက4200မီကာဝက်ရှိပြီးတော့အခုလိုအခြေအနေကြောင့်1200မီကာဝက်ရွေးချသွားတယ်ဆိုပြီးတော့လက်စစ်နဲ့စွမ်းအင်ဌာနကထုတ်ပြန်ပါတယ်တနင်္ဂနွေရဲ့ပြင်းမြလက်စစ်သုံးဆမှုကတရက်ကို2600မီကာဝက်ပဲရှိတယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြပါတယ်ဒီဖော်ပြချက်အတိုင်းဆိုရင်တော့တနင်္ဂနွေလုံးကို80ရာခိုင်နှုန်းမီးပေးနိုင်ရတဲ့ဘာကြောင့်လှည့်ချမီးပေးမဲ့ကိစ္စဖြစ်လာသလဲဆိုပြီးတော့မီးခွန်းထုတ်မကြည်မနှက်မှုတွေရှိနေပါတယ်။အခုတလောနိုင်ပေါင်းများစွာမီးပြက်လာတယ်လို့မီးပေးချိန်ကလည်းမမှန်တော့တာကြောင့်မြို့နယ်လိုက်မီးလာမဲ့အချိန်အတိအကျထုတ်ပြန်ပေးတဲ့နယ်လို့ရန်ကုန်ကမုတ်လုံငန်းရှင်တူက view ကိုပြောပါတယ
်။အခုလက်ရှိကတော့ဥမာကျွန်တော်တို့ဒီ14နိုင်လုံးမှာတနင်္ဂနွေကမီးလာတဲ့ရက်တွေလည်းရှိတယ်။အဲ2နိုင်3နိုင်လည်းမီးရတဲ့ရက်တွေလည်းရှိတယ်။အဲတချို့ရက်ကြနေလည်း24နိုင်မှာ10နိုင်လောက်မီးရတာလည်းရှိတယ်။ဒီကတော့မမှန်တာပေါ့မမှန်ပြီးတော့ဘယ်ချိန်လာလို့ဘယ်ချိန်ပြန်မမသိတဲ့အနေအထားမျိုးနဲ့
မိမလာတာကြောင့်လုပ်ငန်းရှင်တွေထိခိုက်ညစ်နာနေတယ်ဆိုတဲ့အတန်တွေလည်းဒီရဲ့ပိုင်းထဲမှာကြားနေရပါတယ်စက်သုံးစီကလည်းတရှိန်ထိုးဈေးတက်နေပြီးတော့မီးစက်နဲ့လက်ပတ်ရတဲ့လုပ်ငန်းတွေဆိုလို့ရှိရင်ရေရှည်တော့မခံနိုင်ကြပါနဲ့လုပ်ငန်းပိတ်သိမ်းရတဲ့အထိဖြစ်လာနေပါတယ်ခင်ဗျာ